တူရကီနိုင်ငံအစ္စတန်ဘူးမြို့ကနက်ကလပ်တစ်ခုတွင်တနင်္ဂနွေနေ့စောစောပိုင်းကလူပေါင်း39ယောက်တေဆိုးအောင်ပြစ်ခတ်တပ်ဖြတ်ခဲ့တဲ့တနတ်သမားကိုညာဦးပိုင်းထိလိုက်လံပြီးတော့ရှာဖွေနေစေဖြစ်ပါတယ်။ဒါပေမဲ့အာနာပိုင်းနေအနေနဲ့အဲ့ဒီပြစ်ခတ်သူဟာဘသူဘဝဖြစ်တယ်ဆိုတာကိုရှင်းရှင်းလင်းလင်းမဖော်ထုတ်နိုင်သေးပဲဖြစ်နေတယ်လို့တူရကီဝန်ကြီးချုပ်ဘယ်နာလီယီလ်ဒေဗရင်ကပြောဆိုပါတယ်။အချက်လက်အချို့ကတော့စတင်ထွက်ပေါ်လာနေပါပြီ။ဒါပေမဲ့အာနာပိုင်းနေအနေနဲ့ခိုင်မာတဲ့တက်တည်အထောက်အထားတွေရရှိဖို့ကြိုးစားနေစေဖြစ်တယ်လို့ဝန်ကြီးချုပ်ကတနင်္ဂနွေနေ့ညနေပိုင်းမှာသတင်းတောက်တွေကိုပြောကြားလိုက်ပါတယ်။နှစ်တကူအခါတမယဆင်နွှဲနေသူတွေနဲ့ပြည်နေတဲ့ night club တိုက်ခိုက်မှုကိုဘယ်သူဘယ်ပုဂ္ဂိုလ်ဘယ်ဖွဲ့စည်းကမှသူတို့စီစဉ်ဆောင်ရွက်တာပါဆိုပြီးတော့ထုတ်ဖို့ပြောဆိုတာမျိုးလည်းမရှိသေးပါဘူး။တရင်တချို့မှာတနတ်သမားဟာ Santa Claus Christmas ဖိုးဖိုးကြီးဝတ်တဲ့ဝတ်စုံမျိုးဝတ်ဆင်ထားတယ်လို့ဖော်ပြနေကြပေမဲ့ဝန်ကြီးချုပ်ကတော့အဲ့ဒါကိုညှင်းဆိုထားပါတယ်။အခုဖြစ်ပေါ်တဲ့ night club ပြစ်ခတ်မှုကိုတနတ်သမားတဦးရိကပြုလုပ်တော့တာဖြစ်တယ်လို့ပြည်ထောင်စုဝန်ကြီးဆူလီမန်ဆွိုင်လူနဲ့အစ္စတန်ဘူးမြို့ရဲ့အုပ်ချုပ်ရေးမှူးဖြစ်တဲ့ဝါစစ်ရှာဟင်းတို့ကပြောဆိုပါတယ်ဖော်ထုတ်နိုင်ခဲ့ပြီးသမျှတေဆုံးသူတွေထဲမှာနိုင်ငံသား15ယောက်တူရကီလူမျိုး9ယောက်နဲ့ရဲအယားရှိတယောက်ပါဝင်တယ်လို့ပြည်ထောင်စုဝန်ကြီးကပြောပါတယ်ကျန်ရစ်သူ18ဦးကိုတော့ဆက်လက်ပြီးတော့ရှာဖွေဖော်ထုတ်ဆဲဖြစ်တယ်လို့ဆိုပါတယ်ဒဏ်ရာရရှိသူ69ယောက်ကိုဆေးရုံမှာကုသမှုပေးနေပြီးအဲ့ဒီထဲက4ယောက်ဟာစိုးရိမ်ရတဲ့အခြေအနေမှာရှိတယ်လို့ဝန်ကြီးကပြောဆိုပါတယ်